စစ်ကောင်စီကခန့်အပ်ထားတဲ့အုပ်ချုပ်ရေးမှုနဲ့စစ်ကောင်စီကိုတရင်ပေးနေတယ်လို့ဆွဆွဲခံရသူတွေရက်ဆက်ပြီးတော့ပြစ်ဒဏ်ခံရတယ်လို့စစ်အာဏာရှင်ဆန့်ကျင်သူတွေကိုလည်းစစ်ကောင်စီဘက်ကနှိပ်ကွပ်ဖမ်းဆီးနေပါတယ်။ဒီကနေ့မှာတော့တပည့်ရင်မြို့နယ်မှာ NND အမတ်ရဲ့မိသားစုဝင်အပါအဝင်၅ဦးဖမ်းဆီးခံရပါတယ်။အခုလိုမျိုးစစ်တပ်ရဲ့အတားအဆီးပြစ်ခတ်ဖမ်းဆီးမှုတွေကြားကပဲရန်ကုန်မန္တလေးစတဲ့မြို့တွေမှာနိုင်ငံတော်ရက်ဆက်ဆိုးသလိုတပိတ်မှောင်နေကြပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းမမျှတစင်အောင်ကတင်ပြထားပါတယ
်။စစ်တပ်ကအာဏာသိမ်းယူပြီးနောက်ပိုင်းကလေးကလွှတ်တော်အမတ်တွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုအကြမ်းဖက်ဖမ်းဆီးနေတယ်လို့စစ်အာဏာရှင်ဆန့်ကျင်လှုပ်ရှားတက်ကြွသူတွေလည်းဒီကနေ့ထိနှိပ်ကွပ်ဖမ်းဆီးခံနေရပါတယ်။ဩဂုလ၁၈ရက်နေ့နေ့လယ်လောက်မှာစကိုင်းတိုင်းတပရင်မြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အမတ်ဦးဝင်းမြင့်အောင်ရဲ့အမျိုးသမီးနဲ့တာတူအပါအဝင်၅ဦးကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့လူညုံရေးအရာအမည်မဖော်လိုတဲ့ဒေသခံလည်းဖြစ်တပိတ်ခေါင်းဆောင်လည်းဖြစ်သူတို့က VOE ကိုပြောပါတယ်အမတ်ဦးဝင်းမြင့်အောင်နဲ့တပိတ်ဦးဆောင်နဲ့ဦးကျော်ထက်အောင်တို့ကိုသူတို့ညီထိုင်ရာဆိုင်းပြင်ကြီးရွာမှာစစ်သားနဲ့ရဲအင်အား90လောက်ကလာပြီးတော့ဖမ်းဆီးတာဖြစ်ပါတယ်။ဒါပေမဲ့အလို့ရှိသူတွေကိုမရတဲ့အတွက်မိသားစုဝင်တွေကိုဖမ်းဆီးသွားတယ်လို့အခုလိုပြောပါတယ်
။ဦးဝင်းမြောင်ကအဲ့မှာမနေရဟိုရှောင်းနေတာပေါ့လေကြားနေပြီပေါ့။ကြားနေတဲ့အဲ့အဲ့ရှိတဲ့သူ့အမျိုးသမီးနဲ့သူ့သားကိုခေါ်ရတယ်။တော့ခုနဆမ်းမင်းဆိုအမနီအုပ်ချုပ်ရေးမှုကလည်းအမအုပ်ချုပ်ရေးမှုဆမ်းလင်းရပေါ့နော်အဲဒီလိုတခါနဲ့ပြည်ပြည်ရာကြီးဆိုပြီးတော့ဖန်ခေါ်ရကြတယ
်တပရင်မျိုးနဲ့ပြည်သူလွတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်အောင်ရဲ့မိသားစုဝင်နဲ့တပိတ်ဦးဆောင်သူဦးကျော်ထဲအောင်ရဲ့မိသားစုဝင်လည်းဖြစ်တိုင်းဒေသကြီးအမတ်နှစ်လွတ်တော်အမတ်ဦးမိုးမင်းဝင်းတို့ရဲ့ညီကိုတို့ကိုဖမ်းဆီးခေါ်သွားတယ်လို့ရက်ွယ်အုပ်ချုပ်ရေးမှုတယောက်ကိုလည်းဖမ်းဆီးသွားတယ်လို့ပြောပါတယ်တချိန်တည်းမှာပဲမန္တလေးတိုင်းချမ်းရီတာဆန်မြို့နယ်ရွှေလန်ရက်ွယ်အုပ်ချုပ်ရေးမှုဦးအောင်စွေထွန်းနဲ့အေယာဝတီတိုင်းရေကြီးမြို့နယ်အတုံးမြို့ကစစ်တပ်သတင်းပေးလို့ဆွဆွဲခံရသူဦးဝင်းနိုင်ဦးတို့တနက်နေ့ပြစ်ဒဏ်ခံရတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်ချင်းတာဆန်မြို့နယ်ရွှေလန်ရက်ွယ်အုပ်ချုပ်ရေးမှုပြစ်ဒဏ်ခံရတာနဲ့ပတ်သက်ပြီးတော့ဒေသခံတူကအခုလိုပြောပါတယ
်စစ်ကောင်စီနဲ့ပေါင်းပြီးတော့ဟိုရက်ွက်ရက်ွက်သားတွေအပေါ်မှာပေါ့နော်ဟိုအနိုင်ကျင့်နေတော့အဲ့လားမျိုးတွေလည်းကျွန်တော်ဟိုတင်းနဲ့မှာတွေ့ရတယ်ကွာเนาะကျွန်တော်လေပြုံးဆိုရေးမှုတွေနဲ့ပေါင်းဆက်ပြီးတော့မှာသူတို့တွေဟိုနေချိုကတ်တွေပါတယ်ပေါ့เนาะဟိုထုတ်ပေးတာတွေပေါ့အသွာလာတန်းတက်တာတွေပါတယ်တော့ရှိတယ်အဲ့ကြားထဲမှာမှာပေါ့เนาะအဲ့ဒီရွှေလန်ရက်ွက်တွေမှာဟိုနေချိုကတ်လုံးမဲ့ဆိုပြီးတော့ဝင်ပြစ်သွားတယ်ဆိုတော့ကြားရတယ်ကြာ
စစ်ကောင်စီကကိုဗစ်ကပ်ရောဂါကိုအကြောင်းပြပြီးအသွာအလာများတဲ့နေရာမှာလက်နဲ့အင်အားအပြည့်နဲ့တင်းကျပ်စစ်ဆေးနေတာကြောင့်ပြည်သူတွေအထိတ်အလန့်ဖြစ်နေရပါတယ်မန္တလေးမှာဘာသာပေါင်းစုံတပိတ်စစ်ကြောင်းအင်ဂျင်နီယာများအဖွဲ့တပိတ်စစ်ကြောင်းစတဲ့မျိုးစုံတပိတ်စစ်ကြောင်းတွေအတားအဆီးကြားကသတိထားပြီးတော့ရက်ဆက်ဆင်နွှဲနေတယ်လို့တပိတ်ဦးဆောင်ပါဝင်သူတူကလည်းပြောပါတယ
်ဒီ6လက်နဲ့ဆိုတဲ့ကြားထဲကနေမှာဒါပြည်သူတွေစော့ပေါ့နော်တစ်ခုခုပေါ့နော်အားရင်တစ်ခုခုဟိုအမြင်တစ်ခုခုပေါ့နော်ကျွန်တော်တို့ပြတ်ဖို့ဆိုတော့ဒီကျွန်တော်တို့ဒီစစ်ကြောင်းတွေအနေနဲ့ဆက်ပြီးတော့ဒီရေးတော်ဝန်ကြီးတွေမှာလှုပ်ရှားနေတယ်ဆိုတဲ့အနေနဲ့စစ်ကြောင်းတွေကတော့ကျွန်တော်တို့ကထွက်မယ်ဆိုရင်ဟိုမရအောင်ထွက်မယ်ဆိုရင်ကနားမှာရှိပါတ
ယ်။မနေ့ကဆိုရင်မုံရွာလူလူတပိတ်စစ်ကြောင်းလူစုနေတဲ့အချိန်မှာအရဲဝတ်တွေပါတဲ့စစ်ကောင်စီတပ်ဖွဲ့တွေကပိတ်ဆို့တားဆီးပစ်ခတ်ဖြိုခွဲခဲ့ပါတယ်။ဒါပေမဲ့လူငယ်တွေဘက်ကတော့ဒီစစ်အာဏာရှင်စနစ်ကိုကြိုးစားတိုက်ထုတ်သွားမယ်လို့တပိတ်ကောင်ဆောင်ဖြစ်တဲ့ကိုခန့်ဝေဖြိုးကပြောပါတယ
်။လက်မတွေပေါ်မှာကျွန်တော်ဖမ်းဆီးခံရနိုင်တယ်။အခမ်းပြင်းတနက်နဲ့ပြစ်လို့အပြေးနိုင်တယ်ပေါ့နော်။ဒါတွေကိုတိတိနဲ့ကျွန်တော်တို့ကတော့ဆက်လုပ်နေရမှာပါ။ဒါပါဖြစ်လို့လေဆိုတော့ကျွန်တော်တို့တရားတွေဆက်မလုပ်ဘူးဆိုရင်ကျွန်တော်ပြည်ပြည်သူတွေရဲ့အနာဂတ်ရောကျွန်တော်တို့ရဲ့လူငယ်တွေရဲ့အနာဂတ်တွေပါကျွန်တော်အမှောင်လေးကြမှာဆိုရ
ရန်ကုန်တိုင်းဒလမြို့နယ်ကချင်ပြည်နယ်ဖားကန်မြို့လုံခင်းနဲ့တနင်းသာရီတိုင်းလုံးလုံမြို့နယ်ဒဝယ်မြို့စကိုင်းတိုင်းကလေးမြို့ရင်းမပင်မြို့နယ်ဆလင်းကြီးမြို့နယ်မြိုင်မြို့နယ်တွေမှာလည်းတခြားဒေသတွေကဆန္ဒပြပွဲတွေလိုပဲကြွေးကြော်ဆန်တွေအော်ဟစ်ပြီးတော့ဆေးအနာသိမ့်မှုကိုစန့်ကျင်ကန့်ကွက်ခဲ့ကြပါတယ်။ February 1ရက်နေ့မှာအနာသိမ့်ယူခဲ့တဲ့အချိန်ကနေမနေ့ကအထိဆိုရင်စစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲတာကြောင့်တေဆုံးသူ968ယောက်ထဲမှနေရှိနေပြီဖြစ်တယ်လို့အခုချိန်ထိဖမ်းဆီးခံထားရသူပေါင်းက9,590ကျော်ရှိတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရွက်ရေးအဖွဲ့ AAPP ကသတင်းထုတ်ပြန်ထားပါတယ်ရှင်။